စီးရီးယားနိုင်ငံကပြည်တွင်းစစ်ပွဲပြီးဆုံးစေဖို့အတွက်စီးရီးအရာဖြည့်ရှင်းတဲ့နည်းတစ်ခုတည်းနဲ့မတက်နိုင်ပါဘူးလို့ American သမ္မတ Barack Obama ကပြောကြားလိုက်ပါတယ် Saint Petersburg မှာကျင်းပတဲ့ G20 ဆက်မှုထိပ်သီးနိုင်ငံ20ရဲ့အစည်းအဝေးမှာပြည်နှစ်သမ္မတ François Hollande နဲ့တွေ့ဆုံခဲ့ပြီးနောက်ပိုင်းမှာအခုလိုပြောကြားလိုက်တာပါစီးရီးယားနိုင်ငံကိုစီးရီးအရာအရေးယူတာဟာစီးရီးယားအာဏာရှင်အစိုးရကိုဓာတ်ရုလက်နဲ့တုံးဆက်မှုထပ်ပြီးမလုပ်အောင်ရည်ရွယ်တာလို့ဆိုပါတယ်ဒါပေမဲ့ကမ္ဘာနိုင်ငံတွေအနေနဲ့စီးရီးယားမှာငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ကျယ်ဝလာဖို့အပြင်တရားသဖြင့်အုပ်ချုပ်မှုတွေရှိလာစေဖို့အတွက်ဝိုင်းပြီးလှုံ့ဆော်ကြရမှာဖြစ်တယ်လို့ပြောပါတယ်စီးရီးယားနိုင်ငံဒမတ်စကတ်စ်မြို့တော်နာမှာအရက်သားတွေကိုဓာတ်ရုလက်နဲ့တုံးတိုက်ခိုက်ခဲ့တဲ့စီးရီးယားအစိုးရအပေါ်မှာစီးရီးအရာအရေးယူဖို့သမ္မတအိုဘားမားရဲ့ပန်ကြားချက်ကိုပြင်သစ်သမ္မတကထောက်ခံပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကတော့စီးရီးယားပေါ်မှာစီးရီးအရာအရေးယူမှာကိုကန့်ကွက်ခဲ့ပြီးစီးရီးယားပြည်ရင်းစစ်မှာကုလသမဂ္ဂလုံခြုံရေးကောင်စီကနေဂျာဝင်ဆောင်ရွက်မှာကိုရုရှားကရောတရုတ်ကပါကန့်ကွက်ကြပါလေအမေရိကန်အစိုးရအဖွဲ့ရဲ့စီးရီးယားပေါ်အကန့်အသတ်နဲ့အရေးယူမှုဟာကမ္ဘာအင်အားကြီးနိုင်ငံတစ်နိုင်ငံနေနဲ့လှုပ်တင်တဲ့အလုပ်လို့ကုလသမဂ္ဂရဲ့အမေရိကန်နိုင်ငံဆိုင်ရာသံမကြီးဆမန်သာပါဝါကပြောပါတယ်အခုလိုအရေးမယူရင်အဆက်အစိုးရရဲ့ဓာတ်ရုလက်နဲ့တုံးဆွဲမှုကိုဟန်တားနိုင်မှာမဟုတ်ဘူးလို့လည်းပြောပါတယ်